ဧပြီ30ရက်နောက်ပိုင်းမှာထိုင်းကမြန်မာလူထုမားတွေနယ်စပ်ကတစ်ဆင့်မြန်မာပြည်ပြန်ဝင်ဖို့အစီအစဉ်နေရမှာမွန်ပြည်ပါတီထိန်းချုပ်တဲ့ဖျားသုံးစုနယ်စပ်လမ်းသုံးခွင့်မပေးတော့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကဘာနယ်ဝမ်းဖြစ်ပွားနေတဲ့ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာလည်းဆက်ရုံလုံယုံတွေအများပြားပိတ်ထားရပြီးထိုင်းရောက်မြန်မာရွှေ့ပြောင်းလို့သမားတွေတောင်းတဲ့ချီမိမိနေရပ်ကိုပြန်လည်နိုင်ရေးစောင့်ဆိုင်းနေရမှာ၎င်းတို့ရဲ့ဧပြီလ30ရက်နေ့နောက်ပိုင်းမြောက်သည့်နယ်စပ်လမ်းကြောင်းကနေနေရပ်ကိုပြန်လည်နိုင်ရေးသက်ဆိုင်ရာဆွေရဌာနတို့ကနေစီစဉ်နေပြီးဖြစ်ပါတယ်တရားဝင်လမ်းကြောင်းမဟုတ်တဲ့ဖျားသုံးစုလမ်းကြောင်းကနေပြန်ဖို့အခက်အခဲရှိနေတဲ့အတွက်မြောက်သည့်လမ်းကြောင်းကနေပြန်ဖို့မွန်ပြည်သက်ပါတီအနေနဲ့ညွှန်ကြားရတာဖြစ်တယ်လို့မွန်ပြည်သက်ပါတီဗိုလ်လူမှုဆောင်ကော်မတီဝင်နိုင်ပညာလည်းကမွန်ပါတာနဲ့ခုလူပြောပါတယ
်ဆက်ကြောက်တော့ဒီတော့အကြောင်းတို့ကတော့စိတ်ကလည်းကြောက်တော့ပူရီနေကအလုံးစောင်းတော့ချီကျော်စပါတယ
်သူပြောသွားတာကတော့ထိုင်းကနေပြည်တွင်းကိုပြန်လာတဲ့သူတွေကိုအစိုးရကနေမြောက်သည့်လမ်းကနေပို့ဆောင်သွားဖို့ရှိနေတယ်ဖျားသုံးစုလမ်းဘက်ကိုပိတ်ဖို့ပြန်ခွင့်မပေးဖို့တကယ်လို့သုံးစုလမ်းကနေဒီလိုမျိုးပြန်ပြန်ကျကျပြန်လာလို့တကယ်လို့များယောဂဖြစ်ပွားနေရင်အခြေအနေကိုထိမ့်သိမ့်ဖို့ခက်မယ်ဒီယောဂရက်သက်ရွာတဲ့ပြန်သွားရင်ထိမ့်ချုပ်ဖို့ကခက်သွားမယ်ဒါကြောင့်မို့မြောက်သည့်လမ်းကနေပြန်ကြဖို့လမ်းကြောင်းတစ်ခုတည်းပြန်ကြဖို့မြောက်သည့်မှာဆွေရကနေနေရပြန်ဖို့စီစဉ်ထားတဲ့ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါဒီဧပြီလ3ရက်နေ့တုန်းကလည်းမွန်ပြည်ပြည်ပါတီသုံးစုအုပ်ချုပ်ရေးဖွဲ့ကနေထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာနိုင်ငံသားလူထုများတွေအနေနဲ့မွန်ပြည်ပြည်ပါတီချုပ်တဲ့ဖျားသုံးစုဒေသဂျပန်ရေတွင်းရွာနဲ့ကျန်တော်ရွာတို့ကိုမလာဖို့နဲ့လိုက်ပါပို့တဲ့ပွဲစားတွေကိုဖမ်းဆီးရေးယူမယ်လို့ဧပြီလ17ရက်နေ့မှာအမိန့်ထုတ်ပြန်ထားပါတယ်ဒါပေမဲ့လူပွဲစားတွေကနေလမ်းထဝက်မှာပို့ဆောင်နေစေဖြစ်လို့ပြည်တော်ပြန်ဝင်နေတဲ့ COVID-19 ကာကွယ်သားစီရင်ကွာရန်တီးစောင့်ကြည့်နေတဲ့မြန်မာအာဏာပိုင်တွေကမြို့သက်ဝင်ခွင့်မပေးတဲ့အတွက်ရာဘာချန်ထဲမှာတောင်းတင်နေရလို့အခက်အခဲတွေတွေ့ကြုံနေရပါတယ်။ကရင်ပြည်နယ်ဆိုရဖွဲ့အနေနဲ့လည်းပြည်တော်ပြန်နေကိုမြောက်သည့်လမ်းကြောင်းကနေတာလက်ခံသွားဖို့အစိုးရဖွဲ့ကနေဆုံးဖြတ်ထားကြောင်းဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်။
တရားပေါင်းစုကကျွန်တော်တို့ရဲ့မျိုးရီးယားနဲ့တော့မှတရားဝင်ဝင်ပေါ့မဟုတ်ဘူး။မြောက်ရီးယားကျွန်တော်တို့ရဲ့တရားဝင်ဝင်ပေါ့နော်။ကိုဘကဝင်လာလိုက်ရင်တရားဝင်ဝင်ပေါ့မဟုတ်တဲ့ဘက်ကမျိုးရီးယားကအစ်စ်စီလုပ်နေတာစစ်စစ်ကက်မယ်။ဒုတိယတစ်ခုအဲ့ဒီကမောင်လေးကိုကျွန်တော်တို့ဝတ်ကြည့်ဝမ်းမဲ့အလုပ်ဟာလမ်းနာလမ်းကွဲလာမယ်။အဲ့ဒီတရားပေါင်းစုမှာရှိတဲ့ဖတ်မှတ်ထားတဲ့ဂိဝါတစ်ခုလည်းမဟုတ်ဘူး။ဝင်ပေါ့သိမြားနေတော့သူ့ကိုထိန်းရသိမ်းရခက်တယ်။ပို့ရဆောင်ရခက်တယ်။ကျိုးရမိုးရပြည့်စုံရခက်ပါလေ။အဲ့ဒီဘုရားပေါင်းကြီးမှာရှိတဲ့ဖတ်မှတ်ထားတဲ့ဂေယဝတခုလည်းမဟုတ်ဘူး။ကျန်တဲ့ရောဝါကျန်လို့သူအဖို့ဝင်လို့ရဝင်ရဝင်ပေါ့သိမြားနေတော့သူထိန်းရသိမ်းရခက်တယ်။ပို့ရဆောင်ရခက်တယ်။ကျူရမိုးရပြည့်စုံရခက်ပါလေ။အဲ့ဒါကြောင့်ဒီဘက်ကဝင်ခိုင်းရလို့ဆိုတော့တရားဝင်ဝင်ပေါ့ပြည့်တယ်မြောက်ကြီးကလည်းဝင်ကြရအောင်။နောက်တော့သူ့ဝီလုံးကဝင်ကြီးတွေကအဲ့ဒါလိုဝင်ပြောကြပါလေ။
မြောက်သည့်နေစာကိတ်ကပြန်လာသူတွေကိုယောဂဆစ်ဆီးပြီးတည်တံဆောင်ကြီးရေးဆောင်မှာ23ရက်နေဆိုင်ပြီးမှမူလနေရပ်ကိုပြန်ရမှာဖြစ်ပါတယ်။ပြည်တော်ပြန်လည်ကိုလက်ခံဖို့အတွက်မြောက်သည့်မြို့နယ်တွင်ဆောင်ကြီးရေးစခန်းတွေကိုလည်းကြိုတင်ပြင်ဆင်ထားပြီးဖြစ်ကြောင်းဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
။ဒီဘက်မှာကွာရန်တီးစခန်းတွေကျွန်တော်ပြောမှမအကောင်လုံးလုပ်ကြပြီ။ဘယ်လိုအစားအသောက်ကျွေးဒီလူတွေကဘယ်လိုကျန်းမာရေးဘယ်လိုဆက်ကျန်းမာရေးဆစ်ဆဲလေးပွဲတွေကဘယ်နှပွဲဘယ်လိုလုပ်ကားတွေကျွန်တော်အကုန်ကြည့်နေတာ။
ဒါပေမဲ့ထိုင်းနိုင်ငံသွင်းကိုတရားမဝင်တဲ့နီလန်းနဲ့တွားရလွတ်လွတ်ကန်တဲ့သူအများပြားရှိနေပါတယ်။အခုမြောက်သည့်နယ်စပ်ကိတ်ကလက်ခံတဲ့အခါမှာတရားဝင်တွားရောက်တဲ့အလုပ်သမားတွေတင်တာမကတရားမဝင်တွားရောက်တဲ့အလုပ်သမားတွေကိုပါလက်ခံမခံရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါကြောင့်တရားဝင်လမ်းကြောင်းကပြည်တော်ပြန်တွေကိုလက်ခံနေတဲ့ဆိုပေမဲ့လည်းတရားမဝင်ဝင်ရောက်သူတွေအတွက်အိမ်ပြန်ရေးမှာခက်ခဲတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကုန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။